ကျင်းစမနေ့ကျင်းစမနေ့ကုန်သွားပြီ။အလုလုဆရာ၅ရက်ကျန်သေးပြီ။ဒီ၁၀ရက်တရားပတ်ရက်အချိန်တဝက်ကုန်သွားပြီ။ဘာပဲဖြစ်ဖြစ်ကုန်သွားတာဟာကုန်သွားပြီ။ပညာရှိတဲ့လူတယောက်ဟာကျန်ရှိနေသေးတဲ့အချိန်ကိုကောင်းစွာအသုံးချမှာပဲ။ကျန်ရှိနေသေးတဲ့အချိန်ကိုကောင်းစွာအသုံးချကြပါ။ဒီ5ရက်ဟာသင်တက်တာမှာအင်မတန်တန်ဖိုးရှိတဲ့5ရက်ဖြစ်ပါတယ်။အကြောင်းသားတစ်ယောက်ဟာဒီလိုတရားသင်တန်းမျိုးကိုလာတဲ့အခါပထမရက်တွေမှာစိတ်ထဲမှာအနှဲငယ်ရှုပ်ထွေးနေတတ်တယ်။တရားရှုမှတ်ပုံရှုမှတ်နည်းနဲ့ပတ်သက်ပြီးမရှင်းတာလေးများရှိမယ်။ဒါပေမဲ့ရက်တစ်ပြေးပြေးရလာပြီဆိုတော့တရားအားထုတ်လိုက်၊တရားဟောပွဲများကိုနားထောင်လိုက်နဲ့ပုံမရှင်းလင်းလာတယ်။5ရက်6ရက်မြောက်တဲ့အခါလောက်မှာဒီတရားရှိမှနီးမှာအကျိုးတစ်ခုခုတော့ရှိတယ်။ဒါကြောင့်ငါအားထုတ်ကြည့်မယ်ဆိုပြီးကြံ5ရက်ကိုပို့ပြီးလေးလေးနက်နက်အလုပ်လုပ်လာတယ်။ကြံ5ရက်ကိုကောင်းစွာအသုံးချလာတယ်။လမ်းမှာမုန်တိုင်းများအခက်အခဲများတော့တွေ့ရအောင်ပါပဲ။စိတ်ကိုခွဲစိတ်ကုသမှုပြုနေတဲ့အခါမှာစခဲ့တာကတော့အာနာပါနနဲ့စခဲ့တာဖြစ်တယ်။ပထမနဲ့ဒုတိယဒီနှစ်ရက်မှာအခက်အခဲများနဲ့ကြုံတွေ့ရတယ်။ခွဲစိတ်မှုကအပေါ်ယံမာသာရှိသေးပေမဲ့စန့်ကျင်မှုရုန်းရံ့မှုတွေကလည်းအပေါ်ယံမာများစွာရှိနေတဲ့အတွက်ကြောင့်ထကြွပုံခံကြတာဖြစ်တယ်။ထို့နည်းတူပဲဝိပဿနာကုပြီးတဲ့အခါမှာလည်း5ရက်6ရက်မြောက်တဲ့နေ့တွေမှာအတွင်းကြကြမှရှိနေတဲ့စန့်ကျင်မှုများဟာလှုပ်ခါခြင်းကိုခံရတယ်။ဒါပေမဲ့လည်းသူတို့ဟာအပြင်းဆုံးထွက်မလာခြင်းကြဘူး။ဒါကြောင့်တချို့သောចောင်းသားចောင်းသူများ၏စိတ်ထဲတွင်လွန်စွာကနာမငြိမ်းဖြစ်ကြတယ်။ထွက်ပြေးခြင်းစိတ်ပေါက်ကြတယ်။ခွဲစိတ်မှုပြုလုပ်နေစဉ်ရိတ်သာမှထွက်သွားမယ်ဆိုရင်အင်မတန်ထိခိုက်စေပါလေ။ဒါကြောင့်စိတ်ထဲမှာတန်တိတ်ထန်ချပါ။နောက်တစ်ရက်နှစ်ရက်ဆိုမုန်တိုင်းဟာကုန်သွားတာကိုတွေ့ရပါလိမ့်မယ်။ဆက်မပြတ်လေးလေးနက်နက်သေးသေးချာချာအလုပ်လုပ်ပါပိုးပြီးမျက်ရှိုင်းသောခွဲစိတ်မှုဆက်လက်လွတ်သွားပါကအတွင်းနက်နက်မှရှိနေတဲ့ရှုပ်ထွေးမှုများဟာအပေါ်ယံတို့တက်လာပြီးပျောက်ပြတ်သွားပါမယ်ကိုကစိတ်ကိုတည်ငြိမ်စွာထားနိုင်ရင်သူတို့လည်းပိုးပြီးမြန်မြန်ပျောက်ပြတ်သွားမှာပဲကိုကသူတို့ကိုတုံ့ပြန်လေလေသူတို့ကပိုးပြီးပွားများလာလေလေဖြစ်မယ်ဒါကြောင့်ရှုမှတ်ရတာနေပါဒီစန့်ကျင်မှုများအပေါ်ယံသို့တက်လာတာဟာပျောက်ပြတ်သွားမှုပဲဖြစ်တယ်ဆက်လက်ပြီးမှန်ကန်စွာလှုပ်လှုပ်ပါရှုမှတ်နည်းကိုသေချာစွာနားလည်မှမှန်ကန်စွာလှုပ်လှုပ်နိုင်ပြီဒါကြောင့်ညာဘက်တရားဟောပွဲတွေမှာဒီရှုမှတ်နည်းကိုရှင်းလင်းပြနေတာဖြစ်တယ်ခန္ဓာကိုယ်ထဲမှာရှိနေသမျှသောအတွေ့အကြုံအလုံးကိုအရှိကိုအရှိအတိုင်းရှုမှတ်ရမယ်နာမည်ဓာတ်တွေစဉ်းရဲမှုတွေကိုအရှိကိုရှိအတိုင်းရှုမှတ်တတ်ရမယ်။တသက်တာမှာလူတိုင်းဟာဒုက္ခစဉ်းရဲမှုတစ်ခုမဟုတ်တစ်ခုတော့အနည်းနဲ့အများတွေ့ကြုံကြရတာပဲ။ဒါဟာပဂတိအမှန်တရားပဲ။ဒါပေမဲ့ဒီပဂတိအမှန်တရားကိုကိုကရှုမှတ်လိုက်လို့ရှိရင်ဒါဟာသစ္စာတရားဖြစ်လာတယ်။စဉ်းရဲခြင်းဒုက္ခဆိုတာကအမြဲရှိနေတာပဲ။ဒါကိုကိုကတုံ့ပြန်လို့ရှိရင်မုန်းတီးတဲ့စိတ်ဖြစ်ပေါ်လာမယ်။ကာယသောအချင်းအရာတစ်ခုဆိုရင်လည်းတတ်မဲ့ပြန်ရော။ပဂတိအမှန်တရားအရာဒီတတ်မဲ့မှုဟာပွားများတယ်။ဒုက္ခဆင်းရဲခြင်းကိုဆက်လက်ပြီးတော့ခံစားနေရတယ်။ဒါပေမဲ့ကိုကဒါကိုရှုမှတ်လိုက်လို့ရှိရင်ဒီဒုက္ခဟာသစ္စာတရားဖြစ်လာတယ်။ဆိုလိုတာကမည်သူမဆိုအမှန်တရားတစ်ခုခုကိုအရှိကိုအရှိအတိုင်းရှုမှတ်နိုင်လို့ရှိရင်ထို့သူသည်အနည်းနဲ့အများမြင့်မြတ်သောသူတစ်ယောက်ဖြစ်လာသည်ဒီလူဟာဘာလူမျိုးပဲဖြစ်ဖြစ်ဘယ်နိုင်ငံသားပဲဖြစ်ဖြစ်အကြောင်းမဟုတ်ဘူးဘယ်သူပဲဖြစ်ဖြစ်ဒီဒုက္ခဆိုတဲ့အမှန်တရားကိုယထာဘူတအကြကြရှုမှတ်တတ်ဖို့လိုတယ်ဒီပထမသစ္စာတရားဖြစ်တဲ့ဒုက္ခသစ္စာကိုရှုမှတ်ရင်းနဲ့ဒုတိယသစ္စာတရားဟာသူ့အလိုအလျောက်သဘာဝအလျောက်ပေါ်ပေါက်လာလိမ့်မယ်ဒုတိယသစ္စာကတော့ဒုက္ခဆင်းရဲခြင်းကိုဖြစ်ပေါ်စေသောစ စင်းမြစ်အကြောင်းရင်းဖြစ်တယ်။ဒီဒုက္ခဆင်းရဲခြင်းကိုအမြဲတုံ့ပြန်နေပါကဒီဒုက္ခရဲ့အင်မတန်အပေါ်ယံကျသောအကြောင်းကိုသာအာရုံစိုက်နေခြင်းဖြစ်သည်။အင်မတန်အပေါ်ယံကျသောအကြောင်းကိုသာဆက်လဲ၍ဆက်ဆင်နေခြင်းဖြစ်သည်။သူအကြောင်းကိုတိုက်ချက်ပြည့်ရန်ကြိုးစားသည်အောင်မြင်ခြင်းမှအောင်မြင်မယ်အောင်မြင်သည့်တိုင်အောင်ဒုက္ခဆင်းရဲခြင်းဟာပျောက်ပြယ်မသွားဘူးတခြားအကြောင်းပြချက်တစ်ခုပြီးတစ်ခုပေါ်ပေါက်လာမှာပဲဒီအကြောင်းတွေကိုကိုကအပေါ်ယံအစစ်မှသာဆက်ဆံနေတာဖြစ်တယ်ဒီဆင်းရဲခြင်းကိုယထာဘူတာကြကြရှုမှတ်လာတော့အတွင်းကြသောဇင်းမြစ်အကြောင်းရင်းကိုသိချာစွာသိရှိလာမယ်ထိုအကြောင်းရင်းကိုစတင်ရှုမှတ်သောအခါထိုအကြောင်းရင်းသည်လည်းတစ္ဆာတရားဖြစ်လာသည်ဒါဟာဒုတိယတစ္ဆာဖြစ်သည်ဤသို့ဖြင့်ဆက်လဲ၍ရှုမှတ်သောဒုက္ခဆင်းရဲခြင်း၏အကြောင်းရင်းကိုပယ်ဖျက်လာနိုင်သည်ဒုက္ခဆင်းရဲခြင်းအပေါင်းမှကင်းဝေးသောယုံနာနယ်ပယ်အပြင်ဘက်သို့ရောက်လာသည်ဤနိဗ္ဗာန်ကိုပင်လျှင်ဆက်လက်ရှုမှတ်နေရမည်မြတ်စွာဘုရားကပြောလို့လက်ခံခြင်းမဟုတ်ရဘူး။ကိုယ်ကိုယ်တိုင်တက်သေးပြုရမယ်။ဒုမှသာဤသည်လည်းတစ္ဆာတရားဖြစ်လာမည်။ဤဒုက္ခဆင်းရဲခြင်းမှလုံးဝကင်းစင်သောတတိယတစ္ဆာတရားကိုဘယ်လိုရယူနိုင်သလဲ။ဤမြတ်ခင်ရှစ်ပါးလမ်းပင်ဖြစ်သည်။ဤလမ်းကိုလည်းကိုယ်ကိုယ်တိုင်တွေ့ရှိခံစားရှုမှတ်မှသာလျှင်ဒုက္ခဆင်းရဲခြင်းမှကင်းလွတ်မည်။အမှန်တရားသည်ကိုယ်ကိုယ်တိုင်ရှုမှတ်မှသစ္စာတရားဖြစ်လာမည်။ဒုမသာလျှင်ကိုယ်အတွက်အကျိုးထူးစေမည်။လူနာတယောက်ကိုကြည့်သောဆရာဝန်သည်ဗာယောဂါဆိုတာကိုအရင်သိမှသိခုနိုင်သည်။နောက်တစ်ချက်ကယောဂရဲ့ဇင်းမြစ်အကြောင်းရင်းကိုသိရမယ်။ထိုအကြောင်းရင်းကိုပယ်ဖျက်နိုင်ရမယ်။ဒုမသာယောဂါကိုတိုက်ဖျက်နိုင်မယ်။ဒုက္ခဆင်းရဲခြင်းကိုရှုမှတ်လိုက်ဒုက္ခဆင်းရဲခြင်းရဲ့အကြောင်းရင်းကိုရှုမှတ်လိုက်ရင်ထိုဒုက္ခဆင်းရဲခြင်းမှကင်းလွတ်ရာကင်းလွတ်ကြောင်းနိလန်းကိုတွေ့သည်အမြဲတမ်းတုန့်ပြန်နေကြဖြစ်တဲ့စိတ်ရဲ့အလေးအကျင့်ကိုပြောင်းရမည်တစ်ချိန်လုံးနာကျင်မှုဖြင့်ရိမ့်ညံ့လျက်တော်၎င်းကာယမှုတွင်လူးလာ၍တော်၎င်းရှိနေသည်နာကျင်မှုကာယမှုနာကျင်မှုကာယမှုစသည်ဖြင့်သာကစားနေသည်ကာယမှုဆိုရင်ယူထားသည်နာကျင်မှုဆိုရင်တွန်းထုတ်သည်ဆွဲလိုက်တွန်းလိုက်ဆွဲလိုက်တွန်းလိုက်နဲ့တစ်သက်တာအလုံးကနာမနေဖြစ်နေတယ်ရှုမှတ်တတ်အောင်ကျင့်ရမယ်ဒါကြောင့်တဏှာကြီးလုံးလုံးပုံစံမပြောင်းပဲအရိယာဘုံမပြောင်းပဲထိုင်ရတာဖြစ်တယ်မျက်လုံးလက်ခြေတို့ကိုလုံးဝမဖွင့်ပဲတရားထိုင်ရတယ်နာယီဝဲလောက်တော့လွယ်ကူစွာထိုင်နိုင်ကြတယ်ဒီနောက်မှာပြင်းပြစွာစတင်နာကျင်လာတယ်45မိနစ်လောက်ကြာတဲ့အခါမှာအင်မတန်နှိပ်စက်ညင်မှန်းခြင်းဖြစ်လာတယ်မျက်လုံးဖွင့်ခွင့်လည်းမရှိတော့နာယီလည်းကြည့်လို့မရဘူးဒီနေ့တော့တေချာပေါက်တနာယီကျော်နေပြီခွင်ငါကြီးတော့ငါတို့ကိုမေ့နေပြီအင်မနစ်ဟာတနာယီလို့ထင်ရတယ်အဲ့ဒီအချိန်မှာပဲခွင်ငါကြီးရပ်ဖတ်တဲ့အနိစ္စာဆိုတဲ့အတန်ကိုကြားလိုက်ရတဲ့အင်မတန်တာယာသောအတန်ဖြစ်တယ်ဒီရွတ်ဖတ်မှုကနောက်ထပ်5မိနစ်ကြာအောင်မှဖြစ်တယ်ဒါကြောင့်5မိနစ်ဆက်ထိုင်ဖို့လိုသေးပေမဲ့လည်းအကြောင်းမဟုတ်ဘူးအင်မတန်ပျော့သွားတယ်ချုံနောင်မှုရဲ့ဒုက္ခဆင်းရဲခြင်းနဲ့ကျွလွတ်မှုရဲ့ပျော်ရွှင်မှုတို့ကိုကိုယ်တိုင်ကြုံတွေ့ခံစားလိုက်ရတာဖြစ်တယ်ငါတို့ရဲ့မှတ်ဉာဏ်တွေဟာအင်မတန်အားနည်းကြတယ်။အဲ့ဒီလိုအားနည်းတာလည်းခက်ကောင်းကောင်းပဲ။ဘာဖြစ်လို့လဲဆိုတော့မျက်လုံးရောလက်ရောခြေရောဖွင့်လို့မရတဲ့အခြေအနေမျိုးနဲ့ငါတို့အားလုံးကြုံတွေ့ခဲ့ကြရတယ်။တဏှာကြီးတွေမကဘူး။9လ10လလုံးလုံးအမိဝန်းသွင်းမှာဖြစ်တယ်။ဒါဟာပဋိသေနေရခြင်းဒုက္ခ၊ဇာတိပိဒုက္ခဖြစ်တယ်။အဲ့တော့ကလေးကအမိဝန်းသွင်းကထွက်လာတဲ့အခါမှာကလေးကငိုပြီးတော့ထွက်လာတယ်ဘဝကအငိုနဲ့စရတယ်သိပ္ပံပညာသဘောအရဆိုရင်တော့ဒါကလေးဟာအောက်ဆီဂျင်လိုလို့ငိုရတယ်ပေါ့မငိုရင်စိတ်ပူရတယ်အဲ့တော့အစမှာတော့အောက်ဆီဂျင်ရဖို့အတွက်ငိုရတယ်နောက်ပြီးတော့နှုတ်စာလို့ငိုတယ်နောက်ပြီးတော့ဟောအားလိုခြင်းလို့ငိုတယ်ဒီအားလိုခြင်းလို့ငိုတယ်ဒီလိုနဲ့ပဲနောက်အများကြီးငိုစရာတွေလာအောင်မယ် တသက်တာမှာယောဂတစ်ခုခုရလာတဲ့အခါမှာလည်းဒုက္ခဆင်းရဲခြင်းခံစားရတယ်။ငါတခြားဘယ်ယောဂမဆိုခံနိုင်ပါနဲ့။ဒီယောဂကတော့ဆိုးကိုဆိုးတယ်လို့ပြောကြတယ်။ကိုယ်ကတခြားယောဂတွေမှမရသေးပဲကွ။ယောဂမှန်သမျှဒုက္ခဆင်းရဲခြင်းသာဖြစ်တယ်။တဟံပြာတိပိဒုက္ခ။ဥမင်းညျော်လာတဲ့အခါမှာလည်းဒုက္ခဆင်းရဲခြင်းဖြစ်ရပြန်ပြီ။တဟံဇယပိဒုက္ခ။အဲ့တော့အသက်တရာရှိတဲ့သူများယောဂဖြစ်စည်းလာတဲ့အခါမှာသေခြင်းလာပါပြီ။ဒီဒုက္ခဆင်းရဲမှလွတ်ခြင်းလာပါပြီ။ငြိမ်ငြိမ်သေးရပါစေလို့ဆုတောင်းကြတယ်။ဟာနောက်တစ်နေ့ဆရာဘုရားလာကြည့်ပြီးတော့အဖိုးကြီးဒါမှမဟုတ်လည်းအဖွားကြီးသင်ပြိတ္တာကြောင့်မနေရတော့ဘူး။မနေ့ကဖန်လောက်ဆိုရင်သေခြင်းသေးလိမ့်မယ်လို့ပြောရော။အမလေးဆရာရဲ့မသေခြင်းသေးပါဘူး။မှားပြီးဆုတောင်းမိပါတယ်။သားသမီးတွေညီမြစ်တွေကိုတွေ့ကျင်ပါသေးတယ်စသဖြင့်ငိုရိုပြန်ရောတဲ့အဲ့တော့ဒုက္ခဆင်းရဲခြင်းတွေကိုကြုံတွေ့နေရပေမဲ့တကယ်တမ်းတော့ဘယ်သူမှမသိခြင်းကြဘူးတဲ့ဘာဖြစ်လို့လဲဘာဖြစ်လို့လဲဆိုတော့မရဏံပိဒုက္ခမရဏံပိဒုက္ခသိခြင်းဟာလည်းကြီးမားသောဒုက္ခဆင်းရဲခြင်းဖြစ်တဲ့အတွက်ဖြစ်တယ်တသက်တာလုံးဒီဒုက္ခဟိုဒုက္ခနဲ့ပဲဖြစ်နေတာပဲပိယေဟိဝိပယောဂောဒုက္ခောအပိယေဟိသံပယောဂောဒုက္ခောတာယာသောအချင်းအရာတစ်ခုခုဖြင့်ကိုယ်ကွင်းရခြင်းမတာယာသောအချင်းအရာတစ်ခုခုဖြင့်တွဲဖက်ရခြင်းမဖြစ်ချင်တာဖြစ်ရတယ်ဖြစ်ချင်တာမဖြစ်ရဒါကြောင့်စိတ်ဆင်းရဲရသည်ဒါတွေကိုအတိဉာဏ်ဖြင့်နားလည်နိုင်တယ်ဒါပေမဲ့အတိဉာဏ်အစစ်၌သာနားလည်ခြင်းဖြင့်အကျွတ်တရားမရနိုင်ဘူးခန္ဓာ၅ပါး ਨੇ ပေပေါင်းအတွင်းရှိအဖြစ်မှန်ကိုကိုယ်တိုင်တွေ့ရှိခံစားရမှသာလျှင်တပ္ပိမြူတာရွှေဉဏ်တော်ကိုရရှိမှာဖြစ်တယ်။မြတ်စွာဘုရားရှင်သခင်သည်ခန္ဓာကိုယ်အတွင်းရှိအဖြစ်မှန်ကိုရှုမှတ်လျက်တင်လျင်ဒုက္ခဆင်းရဲခြင်းဤအကြောင်းရင်းကိုအလိုလျောက်သိရှိလာတာဖြစ်တယ်။ယံပိဿာနလပတိတံပိဒုက္ခံတခုခုကိုလိုချင်တောင်းတာသည်ထိုတောင့်တမှုတမ်းမြှုပ်ဟာမပြည့်စုံပါကဒုက္ခဆင်းရဲခြင်းဖြစ်ရသည်တဲ့။ဘာကိုပဲတမ်းမြှုပ်တမ်းမြှုပ်ဒါဟာဒုက္ခဆင်းရဲခြင်းသာဖြစ်တယ်လို့တရားအားထုတ်သူတို့ဟာသိရှိနားလည်သဘောပေါက်လာတယ်။အစာပိုင်းမှာအလွန်ပြင်းထန်သောထုံနာခြင်းကြိုက်ခဲမှုများဖြစ်ပေါ်သည်။စိတ်ဤအလေးအချင်းဟောင်းအရာဒါတွေကိုမုန်းကြည့်တယ်ပယ်ဖြစ်ခြင်းနဲ့ဒါကြောင့်ဒီသီတာထင်ရှားသောခံစားမှုဝေဒနာများပပျောက်တဲ့အဆင့်သို့ရောက်လို့တဲ့တမဲမှုဖြစ်ပေါ်လာတယ်။ဒါပေမဲ့ဒီတမဲမှုကလည်းမပြည့်စုံဘူး။လေးရမြောက်တဲ့နေ့ရှိနေပြီးထုံနာကျင်နာတွေတွေ့နေသေးတာပဲ။ငါးရမြောက်တဲ့နေ့ရှိနေပြီးနာနေသေးတာပဲ။ဆိုပြီးတော့စိတ်ဆင်းရဲကြတယ်။ဒါမှမဟုတ်လို့ရှိရင်လည်းအင်မတန်သားရသောခံစားမှုဝေဒနာတစ်ခုခုကိုကြုံတွေ့ခြင်းနဲ့တမ်းမြှုပ်ပေါ်ပေါက်လာတယ်။ငါဒီတရားထံကိုလာတာကချမ်းသာစုခခံစားခြင်းလို့လာတာ၊နှစ်သက်ဝမ်းမြောက်ခြင်းခံစားခြင်းလို့လာတာ။ဘယ်မှာလဲချမ်းသာစုခအခုထုံချင်းကြိုက်ခဲနေတာပဲ။အောင်မလေးချမ်းသာခြင်းဒုက္ခကိုလိုချင်လိုက်တာ။ပီတိသောမနတခံစားခြင်းလိုက်တာ။အဲ့ဒီလိုလိုချင်တတ်မဲ့လေးလေးချမ်းသာခြင်းဒုက္ခနဲ့စန့်ကျင်ဘက်အရသို့ပြေးနေလေးလေးဖြစ်သည်။တမ်းမဲ့ခြင်းဖြင့်မရနိုင်တော့ပိုစိတ်ဆင်းရဲရသည်ဒါတွေအားလုံးကိုခန္ဓာကိုယ်ပေါင်းအတွင်းမှာကြုံတွေ့ခံစားရမယ်တမ်းမဲ့မှုတဏ္ဍာကပင်လျင်ကြီးမားသောဒုက္ခဆင်းရဲခြင်းဖြစ်သည်မြတ်စွာဘုရားသခင်ကဆက်လက်ပြီးနှဆိုင်စွာရှုမှတ်နေရင်သိရှိသဘောပေါက်လာတာကတော့တံခိတေနပိစုပါဒာနက္ခန္ဓာဒုက္ခတံခိတေနစိတ်ဟာပြန့်ကျဲနေရာကနေမပြန့်လွင့်သောအဆင့်သို့ရောက်လာသောအခါရှင်းလင်းစွာသိရှိလာတာကအချင်းချုပ်အားဖြင့်တဲ့ဒုက္ခဆင်းရဲခြင်းဟူသည်ဤခန္ဓာ၅ပါးအပေါ်၌ဖြစ်ပေါ်နေသောဆွဲလန်းမှုသာလျှင်ဖြစ်သည်ဤဆွဲလန်းမှုသည်ဒုက္ခဆင်းရဲခြင်းဖြစ်သည်ခန္ဓာ၅ပါးဆိုတာကနော်ရုပ်တစ်ပါးနဲ့နာမ်၄ပါးအဲ့တော့ရုပ်ခန္ဓာသို့မဟုတ်ရုပ်ပရမအနုမြူအထကလပများဖြင့်ဖွဲ့စည်းထားသောဤခန္ဓာကို အပေါ်ယံအသိဉာဏ်ဆင့်မှာတော့ဒီခန္ဓာကိုယ်ဟာငါမဟုတ်ဘူးငါပိုင်နာမဟုတ်ဘူးငါရဲ့ဝိညာဉ်ငါရဲ့လက်ပြာမဟုတ်ဘူးဆိုတာကိုနားလည်ကြတယ်ဒါပေမဲ့တကယ်စင်စစ်အဖြစ်မှန်ကတော့မိမိကိုယ်ကိုဤခန္ဓာကိုယ်ဖြင့်သာသတ်မှတ်ဖော်ပြကြတယ်ဤခန္ဓာကိုယ်သည်ငါဖြစ်လာသည်ငါပိုင်ဆိုင်သည်အတွေ့အခေါ်အစစ်၌နားလည်ထားတာတွေဟာအထောက်အကူမပြုဘူးလင်းကြပြီးခြေတော်ကျိုးတဲ့အခါမှာငါဆိုတာမရှိဘူးလို့နားလည်ထားတာတွေဟာလုံးဝအတိအပင်မရှိတော့ဘူးငါခြေတော်ကျိုးတယ်ငါသေတော့မယ်ငါကိုစေရုံပို့ကြပါစသဖြင့်ဒီခန္ဓာကိုယ်ဟာတကယ်စင်စစ်ငါဖြစ်သည်လို့သာသတ်မှတ်ကြတယ်စွဲလန်းကြတယ်ဒါကြောင့်ပြင်းစွာဒုက္ခဆင်းရဲခြင်းရောက်ရတယ်တို့နည်းတူပဲနာမ်လေးမျိုးနဲ့လည်းဒီလိုပဲမင်းကပြောခဲ့သလိုပဲဝိညာဏသူ့ရဲ့အလောက်ကတိမှုကိုဖြစ်စေတယ်ပြီးရင်ပျောက်ဖြစ်သွားတယ်တင်ညာကတော့ဒီတိလိုက်တဲ့တိမှုလေးကဘာလဲဆိုတာကိုသူကမှတ်မိစေတယ်ဒီတိမှုလေးကိုလည်းတန်ဖိုးဖြတ်ပေးလိုက်တယ်ပြီးရင်ပျောက်ဖြစ်သွားတယ်ဝေဒနာခံစားခြင်းဝေဒနာဖြစ်ပေါ်လာတယ်ပြီးရင်ပျောက်ဖြစ်သွားတယ်သင်္ခါရဒီဝေဒနာပေါ်မှာတုံ့ပြန်လိုက်တယ်ပြီးရင်ပျောက်ဖြစ်သွားတယ်အားလုံးဟာပြောင်းလဲနေသည်ပြောင်းလဲနေသည်သို့ပါတော့လဲမိမိကိုယ်ကိုဤနံခန္ဓာ၄ပါးဖြင့်အလွန်တရာသတ်မှတ်ဖော်ပြကြတယ်ဤနံခန္ဓာ၄ပါးပေါ်၌ဆွဲလန်းတက်ခြင်းဖြစ်သည်ငါငါဒါငါရဲ့သိမှုဖြစ်သည်ငါကသိတာဖြစ်သည်ငါမှတ်မိတာဖြစ်သည်ငါရဲ့ပညာဖြစ်သည်ငါခံစားရတာဖြစ်သည်ငါရဲ့ဝေဒနာဖြစ်သည်ငါတုံ့ပြန်တာဖြစ်သည်ငါရဲ့သင်္ခါရဖြစ်သည်စသဖြင့်ငါစွဲလွန်ကဲကြသည်ထို့ကြောင့်စိတ်ဆင်းရဲကြရသည်ဤအဝိဇ္ဇာမသိနိုင်တဲ့ခြင်းများကြောင့်ဤတွေ့တာဆွဲလန်းမှုများကိုဆက်လက်၍ဖြစ်ပေါ်ပွားများစေသည်အဲ့တော့တသက်တာမှာတွေ့တာဆွဲလန်းမှုဥပါဒံ၄မျိုးရှိသည်ရဲ့ပထမတစ်မျိုးကတော့မိမိရဲ့တတ်မဲ့မှုတဏှာများမိမိရဲ့စိတ်ကူးများမိမိရဲ့မျှော်လင့်ချက်များအပေါ်၌တွေ့တာဆွဲလန်းခြင်းရဲ့တတ်မဲ့မှုသည်ပင်လျှင်ဒုက္ခဆင်းရဲခြင်းဖြစ်သည်တတ်မဲ့သည်ဆိုကြဲကရှိတာနဲ့မယောင်ယဲမတင်းတိမ်လို့သာဖြစ်တယ်သူတတ်မဲ့မှုပေါ်၌ဥပါဒံဆွဲလန်းမှုဖြစ်ပေါ်သောအခါဒုက္ခဆင်းရဲခြင်းသည်အဆုံးမရှိဖြစ်တော်သည်ဆွဲလန်းမှုကိုဆက်လက်ပွားများစေသည်လိုခြင်းတတ်မဲ့မှုတစ်ခုပြည့်စုံသွားတာနှင့်နောက်တတ်မဲ့မှုတစ်ခုဖြစ်ပေါ်လာသည်ဤသို့ဖြင့်ဆက်လက်၍ဒုက္ခဆင်းရဲခြင်းဖြစ်နေသည်တရားအားထုတ်တဲ့အခါမှာဒီခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်နေသောခံစားမှုဝေဒနာများကိုစတင်ရှုမှတ်လာကြပြီဆက်လက်၍တိုးတက်လာသောဤခံစားမှုဝေဒနာများအပေါ်၌အောင်းနိုင်လာသောရင်းတို့ကိုအရှိကိုအရှိအတိုင်းရှုမှတ်လာနိုင်သောရှင်းလင်းစွာသိရှိနားလည်လာမှကစိတ်ထဲမှာဘာအတွေ့ဘာအာရုံဘာလှုပ်ရှားမှုပဲဖြစ်ပေါ်လာလားကိုယ်ပေါ်မှာခံစားမှုဝေဒနာတစ်ခုခုအမြဲဖြစ်ပေါ်လာသည်အချိန်တည်းမှာဖြစ်ပေါ်လာသည်စိတ်ထဲမှာဘာပဲဖြစ်ပေါ်လာလားခန္ဓာကိုယ်တွင်ခံစားမှုဝေဒနာဖြစ်ပေါ်ခြင်းဖြင့်အဆုံးသတ်သည်စိတ်ထဲတွင်တမ်းမဲ့မှုဖြစ်ပေါ်လာပါကခန္ဓာကိုယ်တွင်ခံစားမှုဝေဒနာဖြစ်ပေါ်လာသည်ဤဝေဒနာသည်စိတ်ဤအတွင်းထဲ၌လွန်စွာစူပူထကြွစေသည်စိတ်ဤအပေါ်ယံ၌မူဤတစ်ခုသောဝေဒနာကိုစတင်နှက်တက်လာသည်ဤတစ်ခုသောဝေဒနာအပေါ်၌စတင်ဆွဲလန်းတွေ့တာလာသည်တမ်းမဲ့မှုရှိနေသည်၍ဤခံစားမှုဝေဒနာလည်းရှိနေသည်တမ်းမဲ့မှုကိုဖြည့်ဆည်းလိုက်သောအခါဝေဒနာလည်းပျောက်သွားသည်ဒါပေမဲ့ဤဝေဒနာကိုဆွဲနေသည့်အတွက်တခြားတစ်ခုခုအပေါ်၌တမ်းမဲ့မှုပေါ်ပေါက်ရပြန်သည်ဤသို့ဖြင့်ခံစားမှုဝေဒနာပေါ်ပေါက်လာသည်မိမိကိုအင်မတန်ကနာမငြိမ်ဖြစ်စေသည်ယာနာတစ်ခုခုကိုကုတ်တလို့ပဲကုတ်ချင်းအားဖြင့်ယာနာကိုပိုဆိုးစေသည်တို့ပေမဲ့ဤကုတ်ချင်းကိုနှစ်သက်လာသည်ထပ်ကုတ်လိုက်သည်အနာပိုဆိုးသည်ထပ်ကုတ်သည်အနာပိုဆိုးလာသည်ထို့နည်းတူပဲဤတတ်မဲ့မှုသည်မိမိအတွက်ကြီးမားသောဒုက္ခဆင်းရဲမှုဖြစ်တော်လဲတတ်မဲ့မှုတစ်ခုကြီးတစ်ခုဖြစ်ပေါ်လာသည်ဥပမာအိမ်သေးသေးလေးနဲ့နေတဲ့လူတစ်ယောက်အိမ်ကြီးကြီးနဲ့နေရင်လည်းတတ်မဲ့မှုဖြစ်ပေါ်တယ်ဖြစ်ချင်တော့ထိပေါက်တယ်အိမ်ကြီးကြီးဝယ်တယ်တတ်မဲ့မှုကုန်သွားတယ်ဒါပေမဲ့မကြခင်မှာပဲစိတ်ဟာကနာမငြိမ်ဖြစ်လာပြန်တယ် အိမ်ထဲမှာဟိုပစ္စည်းလိုခြင်းဒီပစ္စည်းလိုခြင်းအိမ်ကြီးငှားချင်းတွေနဲ့အပြိုင်ပေါ့လေရေဒီယိုတီဗီဗီဒီယိုစသည်ဖြင့်ဒါလည်းစိတ်ချမ်းသာမှုမရသေးဘူးဒါနည်းနည်းပဲဖြစ်ဖြစ်တိုက်ဆန်ထရှာရပြန်ကုန်အိမ်ကြီးကြီးနဲ့လိုက်အောင်ကားဝယ်ရသေးတယ်ကားအသေးကနေကားအကြီးလိုခြင်းပြန်တယ်တတ်မှတ်မှုကအဆုံးမရှိဘူးပေါက်နေသောရေပုံးကဲ့သို့ဖြည့်၍မပြည့်နိုင်ဘူးတတ်မှတ်မှုတစ်ခုပြီးတစ်ခုဖြင့်စိတ်ဆင်းရဲနေရတယ်ဤတတ်မှတ်မှုအပေါ်၌ပေါ်တန်ဆွဲလန်းမှုဖြစ်နေသည့်အတွက်မိမိကိုယ်ကိုစိတ်ဆင်းရဲစေတော်လဲတတ်မှတ်မှုဟာအမြဲရှိနေရမယ်နောက်ဆွဲလန်းမှုဥပါဒံဖြစ်တာတစ်ခုကတော့ငါဆွဲဖြစ်သည်တူတယောက်ယောက်ကငါအပေါ်၌တစ်ခုခုပြောဆိုခြင်းသို့မဟုတ်ငါကိုတစ်ခုခုပြုလုပ်ခြင်းဖြစ်ပါကအင်မတန်စိတ်ထဲတွင်ထကြွသည်ငါငါငါဆိုပြီးငါဆက်ဝန်းသည်ပုံမကြီးမားလာသည်ငါပိုင်ဆိုင်သည်ဆိုသောစိတ်သည်လည်းပုံမကြီးမားလာသည်ငါလက်ပတ်နိုင်ကြပြီးကွဲသွားသောအင်မတန်နှမျောသည်ဒါလက်ဆောင်ရထားတဲ့နိုင်ဒီနိုင်မျိုးဒီတိုင်းချိန်မှာဝယ်လို့မရဘူးစပယ်ယာပစ္စည်းလည်းဝယ်ပြီးပြင်လို့မရဘူးစသဖြင့်ငိုရိုသည်ဒီနာရီနဲ့တမျိုးတစားတဲ့တံပိုးအတူတူနာရီကိုတခြားလူတစ်ယောက်ကပိုင်ဆိုင်ပြီးဤသို့ပင်ကြပွဲပါကလုံးဝငိုရိုခြင်းမရှိဘူးတငယ်ချင်းမတောင်ကိုကနာရီကိုရိုရိုသေးသေးသုံးဆွဲဖို့ဆုံးမလိုက်သေးတယ်အဖိုးတန်နာရီကြကွဲလို့ဘယ်သူမှမငိုဘူးငါရဲ့အဖိုးတန်နာရီကြကွဲမှငါဒီငိုမည်ငါပစ္စည်းရဲ့တံပိုးဟာဘယ်လောက်ပဲဖြစ်ဖြစ်အကြောင်းမထူဘူးဒီပစ္စည်းပေါ်မှာဘယ်လောက်တွေ့တာဆွဲလန်းမှုရှိတယ်လဲပေါ်မှာမူတည်ပြီးထုံမြသောစိတ်ဆင်းရဲမှုဖြစ်ရသည်ပြီးခဲ့တဲ့7နှစ်လောက်ကအိန္ဒိယပြည်မြောက်ပိုင်းမှာရှိတဲ့ရွာလေးတရာမှာတရားပတ်တစ်ခုစီစဉ်တဲ့အခါမှာအင်မတန်ဆင်းရဲတဲ့အဖွားကြီးတဦးလာရောက်တက်သည်တဦးတယောက်ကယထာကပြည့်တဲ့အတွက်ကြောင့်သူလာနိုင်တာပါဝင်နိုင်တာဖြစ်တယ်ဒီနေ့မနေ့စောစောပရိယပွဲအပြီးမှာသူလူနေဆောင်သက်သူပြန်ရောက်တဲ့အခါမှာအလွန်ကျေလောင်ပြင်းပြစွာအော်ငိုပါလေရော။ဘာဖြစ်လို့လဲဆိုတာကိုလည်းတော်တော်နဲ့မေးလို့မရဘူး။အတော်ကြာတော့မှသိရတာကသူ့အိမ်ကလာတော့ကယူခဲ့တဲ့ရှိစုမဲ့စုငွေ20ရယ်နော်ပြီးခဲ့တဲ့အနှစ်60ကသူလက်ထပ်တုံးကရထားတဲ့ငွေလက်ဝတ်ရတနာလေးတစ်ခုရယ်လက်ဆောင်ရထားတဲ့အချိုမုံလေးတစ်ခုရယ်ဒီသုံးခုထည့်ထားတဲ့အိတ်ကလေးပျောက်သွားတယ်ဆိုပြီးတော့ငိုနေတာဖြစ်တယ်တဲ့။ခရိုင်ရတိမှာတော့တရားထိုင်တဲ့ခြေတော်အောင်မှာထားတယ်၊ညအိတ်လည်းခေါင်းအောင်မှာထားတယ်။ဒီနေ့မနေ့စောစောမှာတော့အခန်းထဲမှာထားခဲ့မိတဲ့အတွက်ကြောင့်လူဖိုးသွားပါပြီဆိုပြီးအကြီးအကျယ်မယံမနာငိုယိုနေတယ်။ဒါနဲ့ဘေးလူတွေကသင်ပစ္စည်းနဲ့ငွေနဲ့နှစ်ခုပေါင်းရူပီ50တဲ့ပုံမတန်ပါဘူး။ဒီရူပီ50ရအောင်ရှာပေးပါမယ်။မငိုပါနဲ့စိတ်ချမ်းသာစွာနဲ့ဆက်လက်တရားထိုင်ပါဆိုလည်းမရဘူးဆက်ငိုနေတာပဲ။ဒါနဲ့ချက်ချင်းနဲ့ငွေလိုက်ကောက်တော့50မကဘူးတရားရတယ်။ဒီငွေတရားကိုလည်းလုံးဝမယူဘူးဒီငွေလက်ဖို့ယန္နာလေးကိုပြန်ရမှဖြစ်မယ်ဆိုပြီးတနေ့လုံးငုံနေတယ်ညနေဆောင်ကျတော့တစ်ပင်ပေါ်မှာမြောက်ကောင်ကဒီအိတ်ကလေးကိုကိုင်းပြီးအိတ်ထဲကမုန်းယူစားနေတာတွေ့ရတယ်ဒါနဲ့မြောက်စီကအိတ်ကိုရအောင်ပြန်လိုက်ယူပြီးပြေးလိုက်တော့မှအငိုရတော့တယ်ပိုက်ဆံ20တန်သောပစ္စည်းဖြစ်ဖြစ်2သိန်းတန်သောပစ္စည်းဖြစ်ဖြစ်ဒီပစ္စည်းပေါ်မှာရှိတဲ့တွေ့တာဆွဲလန်းမှုပေါ်မှာမူတည်ပြီးစိတ်ဆင်းရဲမှုဖြစ်ရတယ်ဒါဟာသဘာဝတရားပဲနောက်ဥမာတစ်ခုကတော့ဒီတရားပါနောက်တစ်ခုမှာဟိန္ဒူဘုန်းကြီးကြီးတစ်ပါးကလာတက်တယ်လာတက်ပြီးကျောင်းသားကျောင်းသူများတရားထိုင်ခြင်းနဲ့ပတ်သက်ပြီးမရှင်းတာရှိရင်မေးခွန်းရှိတဲ့အချိန်မှာကျုပ်ထံလာပြီးတရားထိုင်ခြင်းအကြောင်းအ ਨੇ အချင်းမေးပြီးတော့ဘာသာပြောလဲဆိုတော့ကိုရင်းကကြီးတဲ့မြို့ထဲမှာရှိတဲ့ဆင်းရဲဘုန်းကြီးကျောင်းအကြောင်းပြောချင်လို့တဲ့သူကလည်းသူဘာပြောနေမှနားမလည်ဘူး။ငါဘုန်းကြီးကျောင်းဆိုတာဘာလို့ဆိုလိုတာလဲ။ငါလည်းဘုန်းကြီးလည်းမဟုတ်ဘူး။ဒါကြောင့်ဘုန်းကြီးကျောင်းလည်းငါမှမပိုင်ဘူး။ဆိုတော့မလေးကိုရင်ကကြီးရဲ့နားလည်စမ်းမှနားလည်စမ်းမှသင်ဘုန်းကြီးကျောင်းကြီးလေဆိုပြီးတော့ပြောပြန်တော့သူကလည်းခင်ဗျားဘာပဲပြောနေတာလဲ။သူကဘုန်းကြီးမဟုတ်ဘူး။အိမ်ကောင်လည်းဖြစ်တယ်။အိမ်ကောင်လည်းဖြစ်တယ်ဆိုတဲ့အထောက်ထားဟာလည်းအခုအချိန်မှပဲကျုပ်ဘေးနားမှာထင်းထင်းရှားရှားကြီးထိုင်နေတယ်။ဆိုတော့ဒီဘုန်းကြီးကကိုရင်းကကြီးကလည်းနားလည်စမ်းမှနားလည်စမ်းမှပဲပြောနေတယ်။ခင်များရဲ့ဘုန်းကြီးကျောင်းလေခင်များရဲ့ဆင်လေးဆိုပြီးတော့ပူလာပြန်ရောအဲ့ဒီတော့မှရုတ်တရက်ပြုတ်စိတ်ထဲမှာနားလည်လိုက်တယ်။အိန္ဒိယကအင်မတန်စမ်းကြဲတဲ့နိုင်ငံဖြစ်တယ်။ အိန္ဒိယလူမျိုးတို့ချို့ကသူတို့တသက်တမ်းမှာဒီညဉ့်ဉန်းသောစကားလုံးငါသို့မဟုတ်ငါဥစ္စာဆိုတဲ့စကားလုံးမျိုးကိုမသုံးဘူးလို့သူတို့အဋ္ဌကထံပြုထားကြတယ်အဲ့တော့ဒီဘုန်းကြီးကဘာလို့ဆိုလိုတာလဲဆိုတော့အသင့်ကြောင်းအသင့်စင်လို့ပြောနေတာကငါကြောင်းငါစင်လို့သူဆိုလိုတာဖြစ်တယ်အဲ့ဒီတော့မှကျုပ်လဲကောင်းပြီကဲကျုပ်ရဲ့ဘုန်းကြီးကျောင်းကျုပ်ရဲ့စင်မြထားပါတော့ဆက်ပြောဘာဖြစ်လဲဒီကျောင်းနဲ့ဒီစင်ဆိုတော့မှဒီဘုန်းကြီးကြီးဟာအစိုးရစီကခွင့်မရဘဲနဲ့ကျောင်းတစ်ခုဆောက်ထားတယ်အဲ့တော့အခု municipal ကဒီဘုန်းကြီးကျောင်းကိုဖြုတ်ပစ်မယ်လို့ပြောထားပြီဒီစင်ကိုလည်းမြို့လက်ကောင်မှာရှိတဲ့ဘုန်းကြီးကျောင်းမှာထားတဲ့အတွက်ကြောင့်တရားမဝင်ဘူးဒါကြောင့်ဒီစင်လည်းမြို့ပြင်သို့သွားရမယ်လို့သူသိထားတယ်ဒီဘုန်းကြီးကြီးဟာတူတယောက်ကြီးကဗာကြားထားလဲဆိုရင်ဒီမျိုးကမျိုးတော်ကဟာရန်ကုန်ကိုရောက်ဘူးလေရန်ကုန်ရောက်တုန်းကကိုရင်ကအိမ်မှာဧည့်သည်အဖြစ်တဲခဲ့တယ်ဆိုတာကြားလို့အခုလိုလာပြောတာဖြစ်တယ်ကိုရင်ကကြီးခင်ဗျားကသာစကားတစ်ခွန်းနှစ်ခွန်းတွင်းလိုက်ရင်စိတ်ရဲ့ဖုန်ကြီးကြောင့်စိတ်ရဲ့စင်တို့ကိုကယ်တင်နိုင်ပါလိမ့်မယ်တဲ့ဒါဟာလောကကာမဂုဏ်ကိုဆွတ်နှုတ်ထားတဲ့ဖုန်ကြီးတူကပြောနေခြင်းဖြစ်တယ်ငါဥစ္စာဆိုတဲ့စကားလုံးတွေကိုမသုံးဘဲနဲ့ဒီကြောင်းနဲ့စင်ပေါ်မှာလွန်စွာတွေ့ကြဆွဲလန်းနေတော့တာပဲ။ဘုံကြီးပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ဘာမှအကြောင်းမထူးဘူး။ယောက်ျားမိန်းမဘာပဲဖြစ်ဖြစ်လုံးဝအကြောင်းမထူးဘူး။ဘာလူမျိုးပဲဖြစ်ဖြစ်ဘာမှအကြောင်းမထူးဘူး။ငါဥစ္စာဆိုတာပေါ်မှာဥပါဒံဆွဲလန်းမှုဖြစ်ပေါ်နေတဲ့ကြိစိတ်ဆင်းရဲမှုဟာရှိနေမှာပဲ။ဆွဲလန်းမှုဟာနှဆိုင်လေးလေးစိတ်ဆင်းရဲမှုဟာလည်းနှဆိုင်လေးလေးဖြစ်သည်။အကယ်၍ငါသည်အမြဲရှိပါကဘာဆင်းရဲမှုမှရှိမည်မဟုတ်အကယ်၍ငါဥစ္စာသည်အမြဲရှိပါကဘာဆင်းရဲမှုမှရှိမည်မဟုတ်ဒါပေမဲ့ခက်တာကငါပိုင်ဆိုင်သမျှဟာပျောက်ပြက်သွားတာပဲငါဘာမှမတတ်နိုင်ဘူးငါပိုင်တဲ့ဖြစ်စည်းကမပျောက်ပြက်လေငါကပျောက်ပြက်တာပဲငါဘာမှမတတ်နိုင်ဘူးခွဲခွာရမယ့်အချိန်ကလာကိုလာမှာပဲအဲ့ဒီလိုခွဲခွာရမယ့်အချိန်ရောက်လာတဲ့အခါမှာဆွဲလမ်းမှုဘယ်လောက်ကြီးမားတယ်ပေါ်မှာမူတည်ပြီးစိတ်ဆင်းရဲမှုလည်းဖြစ်ပေါ်လာမှာပဲအဲ့တော့နောက်ဆွဲလမ်းမှုဥပါဒံတစ်ခုကတော့ငါရဲ့ထင်မြင်ချက်ပေါ်မှာတွေ့တာဆွဲလမ်းခြင်းငါရဲ့နားလည်မှုငါရဲ့ရှေးထုံးစဉ်လာငါရဲ့ဝါဒငါရဲ့ယုံကြည်မှုငါရဲ့ဘာသာစသည်တို့ပေါ်မှာတွေ့တာဆွဲလမ်းခြင်းဖြစ်တယ်ငါရဲ့ယုံကြည်ထင်မြင်ချက်ပေါ်မှာတခွမှပြောမခံနိုင်ဘူးအလွန်ခံရခက်သည်ကိုယ်ကရှင်းပြလဲလူတွေကလက်မခံကြဘူးအလွန်ခံရဖြစ်သည်မိမိရဲ့ယုံကြည်မှုအပေါ်၌လွန်စွာတွေ့တာဆွဲလန်းနေသောကြောင့်ဖြစ်သည်နားမလည်ကြတာကငါကလည်းအယောင်ချေထားသောမျက်မှန်တတ်ထားတယ်တခြားလူတွေကလည်းအယောင်ချေထားသောမျက်မှန်တတ်ထားတယ်ငါကမျက်မှန်အနီရောက်တတ်ထားရင်ဘာမဆိုငါအတွက်နီးနေမှာပဲတခြားသူတွေကမျက်မှန်ဆင်းရောက်တတ်ထားရင်ဘာမဆိုသူ့အဖို့ဆင်းနေမှာပဲဒါကြောင့်တယောက်ချင်းချင်းချက်ကိုတယောက်ဘယ်လိုမှနားမလည်နိုင်ဘူးမျက်မှန်တွေကိုဖယ်လိုက်ပြီးဘာကိုမဆိုအရှိကိုအရှိအတိုင်းမြင်နိုင်မှသာလျှင်အငင်းအခုံရက်စဲမှဖြစ်တယ်ဒါပေမဲ့ခက်တာကဒီမျက်မှန်အယောင်ပေါ်မှာအင်မတန်ဆွဲလန်းနေတဲ့အတွက်ဒီမျက်မှန်ကိုမချွတ်ချင်ကြဘူးဆက်လက်ပြီးတော့ဒါစိတ်ဆင်းရဲနေကြတယ်နောက်တွေ့တာဆွဲလမ်းမှုဥပါဒံတစ်ခုကတော့မိမိရဲ့ထုံးတမ်းစဉ်လာအခမ်းအနားများအပေါ်၌ဖြစ်သည်ဘယ်လိုအချိန်မျိုးရောက်လို့ရှိရင်ဘယ်လိုပွဲအခမ်းအနားများပြုလုပ်ရမယ်စသဖြင့်ဒါတွေကမှသာတကယ်ဓမ္မစင်စစ်ဖြစ်တယ်လို့ယုံကြည်ကြတဲ့လူတွေရှိတယ်ဒါပြီးမလုပ်ဖြစ်လို့ရှိရင်တော့၎င်းတဦးတယောက်ကဒါတွေအပေါ်မှာမကောင်းတာပြောလျင်တော့၎င်းအင်မတန်စိတ်ဆိုးသည်စိတ်ဆင်းရဲမှုဖြစ်ရတဲ့အခါတိုင်းမှာပုံမူလေးနဲ့စွာသုံးသပ်ကြည့်လိုက်တဲ့အခါမှာအော်ဒီစိတ်ဆင်းရဲမှုဟာဒီဆွဲလမ်းမှုများကြောင့်သာဖြစ်သည်ဆိုတာကိုရှင်းလင်းစွာသိရှိလာလိမ့်မယ်။ဘုရားအလောင်းတော်ဟာဒီအစ်စ်မာနဲ့ရက်မထားဘူး။ဘာဖြစ်လို့ဒီတွေ့တာဆွဲလမ်းမှုဥပါဒံတွေဟာဖြစ်ရတယ်လဲဆိုတာကိုသူဆက်လက်ကြည့်ရှာဖွေတယ်။ဘုရားမဖြစ်ခင်နောက်ဆုံးများမှာတဘာဝတရားကိုအလွန်ရှင်းလင်းစွာသိရှိနားလည်လာတယ်။ဘဝတစ်သက်တမ်းမှာဒုက္ခဆင်းရဲခြင်းအမျိုးမျိုးကိုကြုံတွေ့ရတယ်။အစရာ၊အိုခြင်း၊မရဏံ၊သေခြင်း၊ဒုက္ခဆိုးရင်မှု၊ပရိဒေဝငိုကြွေးမှု၊ဒုက္ခကိုဆင်းရဲမှု၊ဒေါမနတစိတ်ဆင်းရဲမှု၊ဥပါယတ ပြင်းစွာသင်္ဘောမှုအဲ့တော့ဒီလိုဒုက္ခတွေဟာဘာကြောင့်ဖြစ်ရသလဲအနည်းဆုံးအကြောင်းရင်းကဘာလဲအဲ့တော့အင်မတန်ထင်ရှားစွာသိရှိလာတာကတော့ဇာတိဖြစ်စရာဇရာမရဏံသောကပရိဒေဝဒုက္ခဒေါမနတဥပါယသာဇာတိဆိုတာကတတိပတိနေမှုသို့မဟုတ်မွေးဖွားခြင်းအဲ့တော့လူတယောက်ဟာမွေးဖွားလာရတဲ့အတွက်ကြောင့်မလို့ဒုက္ခမျိုးစုံနဲ့ဂျုံတွေ့ရတယ်။အဲ့တော့ဘာဖြစ်လို့မွေးဖွားလာရသလဲ။ဇာတိကဘယ်ကစသလဲ။မိဘနှစ်ဦးပေါင်းစုံမှုတစ်ခုတည်းကြောင့်မဟုတ်ဘူး။ဘဝဖြစ်เสียဇာတိရဲ့နော်။ဘဝကနေဇာတိဖြစ်လာတယ်။ဘဝရဲ့အဓိပ္ပာယ်ကဘာလဲဆိုရင်ဖြစ်ပေါ်လာသည်ဖြစ်ပေါ်လာသည်ရဲ့။သူတယောက်တည်သွားပြီးလို့ရှိရင်တောင်မှဒီဖြစ်ပေါ်လာခြင်းဘဝဟာရမသွားဘူးတဲ့။နောက်ဘဝတစ်ခုဖြစ်လာတယ်တဲ့။ခန္ဓာကိုယ်ကသာပုတ်ပြတ်သွားတယ်။တိမှုဝိညာဏကတော့ဆက်လဲပြီးပေါ်လာလိုက်ပျောက်ပြတ်သွားလိုက်ပေါ်လာလိုက်ပျောက်ပြတ်သွားလိုက်နဲ့နောက်ခန္ဓာကိုယ်တစ်ခုထဲမှာဆက်လက်ဖြစ်ပေါ်နေတယ်။ဒါနဲ့ပဲဘဝဘဝဘဝဆိုပြီးဆက်ဖြစ်နေတယ်။အဲ့တော့ဘာဖြစ်လို့ဘဝကဖြစ်ရတယ်လဲ။ឧបាទានဖြစ်เสียဘဝတဲ့ဤឧបាទានဆွဲလမ်းမှုတစ်ခုခုဖြစ်ပေါ်တိုင်းအင်မတန်နဲ့ဆိုင်သောသင်္ခါရများဖြစ်ပေါ်လာသည်အရင်ကပြောခဲ့သလိုပဲကြောက်တောင်မှာတူနဲ့ဆောက်နဲ့ထွင်းထားသောလိုင်းတစ်ဖွဲထိုနဲ့ဆိုင်သောသင်္ခါရသည်တည်သောအချိန်တွင်အပေါ်သို့တက်လာပြီးထိုသင်္ခါရဤတွန်းအားအရှင်ဖြင့်နောက်ဘဝတစ်ခုဖြစ်ပေါ်လာသည်ဤဘဝရည်စည်းကြောင်းစီးဆင်းရပြန်သည်ဘာဖြစ်လို့ဥပါဒံဆွဲလမ်းမှုဖြစ်ရသလဲ။တဏှာဖြစ်เสียဥပါဒံ။အစမှာတော့မနှစ်သက်မှု၊နှစ်သက်မှုဒါလေးလောက်နဲ့ပဲစတယ်။အကြာခင်မှာနှစ်သက်မှုဟာတတ်မဲ့မှုဖြစ်လာတယ်။မနှစ်သက်မှုဟာလည်းရင်ရှာမုန်းတိမှုဖြစ်လာတယ်။အဲ့ဒီကနေဥပါဒံဖြစ်လာတယ်တဲ့။အဲ့တော့ဘာဖြစ်လို့ဒီတတ်မဲ့မှုနဲ့ရင်ရှာမုန်းတိမှုဆိုတဲ့တဏှာတွေကဖြစ်ရသလဲ။ဝေဒနာဖြစ်เสียတဏှာတဲ့ကိုယ်ပေါ်မှာခံစားမှုဝေဒနာတစ်ခုခုပေါ်လာမှသာတမင်မှုတမဟုတ်ရရှာမုန်းတိမှုဖြစ်ပေါ်လာတယ်တဲ့ဒီအဖြစ်မှန်ကိုစဉ်စဉ်သုံးသပ်ရှုမှတ်ခြင်းမရှိပါကဘယ်လိုထင်ရောက်ထင်မှားရှိနေမလဲဆိုလို့ရှိရင်တဲ့ငါတမင်မှုတမဟုတ်ရရှာမုန်းတိမှုဖြစ်တိုင်းအပြင်ဘက်မှာရှိတဲ့အရာများအပေါ်၌သာဖြစ်တယ်လို့ထင်ရတယ်တဲ့ဒါပေမဲ့တကယ်တမ်းအဖြစ်မှန်ကတော့ဒီပြင်ပမှာရှိတဲ့အရာနဲ့မိမိရဲ့တဏှာအကြမ်းမှာဂွင်းဆက်တစ်ခုပြတ်နေတယ်တဲ့ထိုဂွင်းဆက်သည်ကိုယ်၌ဖြစ်ပေါ်သောခံစားမှုဝေဒနာသာလျှင်ဖြစ်သည်တဲ့ဒါကိုမြတ်စွာဘုရားသခင်ကသိရှိခဲ့တာဖြစ်တယ်တမဲ့မှုဖြစ်ပေါ်ခြင်းသော၎င်းယုံကြည်မုန်းတိမှုဖြစ်ပေါ်ခြင်းသော၎င်းခံစားမှုဝေဒနာများဖြစ်ပေါ်လာသည်အဲ့တော့ဝေဒနာဖြစ်เสียတဏှာဖြစ်သည်အဲ့တော့ဘာဖြစ်လို့ခံစားမှုဝေဒနာများဖြစ်ပေါ်ရသလဲ။ဖတ်တာဖြစ်เสียဝေဒနာတဲ့။ဖတ်တာဆိုတာကထိတွေ့မှုထိတွေ့မှုတစ်ခုခုဖြစ်တိုင်းခံစားမှုဝေဒနာပေါ်ပေါက်လာသည်တဲ့။အဲ့တော့ဘာဖြစ်လို့ဖတ်တာဖြစ်ရသလဲထိတွေ့မှုဖြစ်ရသလဲ။တလာယတနာဖြစ်เสียဖတ်တာတဲ့နော်။အဲ့တော့တလာယတနာဆိုတာကဒွါယ6ပါးနော်။ဒွါယ6ပါးဆိုတာကခုနမျက်လုံးနှာနှာခေါင်းရှားကိုယ်ကာယမနောသာဒီလိုဖြစ်တယ်အဲ့တော့အမြင်အာယုံကိုရဖို့ဆိုလို့ရှိလို့ရှိရင်မျက်လုံးနဲ့ထိတွေ့ရမယ်အကြားအာယုံကိုရဖို့ဆိုလို့ရှိရင်နားနဲ့ထိတွေ့ရမယ်အနအာယုံကိုရဖို့ဆိုနှာခေါင်းနဲ့ထိတွေ့ရမယ်အရသာအာယုံကိုရဖို့ဆိုရှာနဲ့ထိတွေ့ရမယ်ဖုတ်တပ်ပအာယုံကိုရဖို့ဆိုကိုယ်ကာယနဲ့ထိတွေ့ရမယ်အတွေ့အိမ်မဲ့စိတ်လှုပ်ရှားမှုစသဖြင့်ဒါတွေကိုရဖို့ဆိုလို့ရှိရင်မနှောသောမဟုတ်စိတ်နဲ့ထိတွေ့ရမယ်အဲ့တော့ဒီအထိအတွေ့6မျိုးတည်းကဘာပဲဖြစ်ပေါ်လာလားနော်ဝိညာဉ်ဖြစ်ပေါ်လာတယ်အဲ့ဒီအထီးအတွေ့ဖတ်တာကဘာလို့ဖြစ်ရလဲတဏှာယတနာကြောင့်ဖြစ်တယ်အဲ့တော့တဏှာယတနာဖြစ်เสียဖတ်တာတဲ့ယုံနဲ့နံရှိနေတဲ့ဒီဒွါရ6ပါးကလည်းရှိနေမှာပဲတဲ့ဒါကြောင့်နာမယူပံဖြစ်เสียသထာယတနာတဲ့ဤယုံနဲ့နံနာမယူပံဖွဲ့စည်းမှုဟာဘာကြောင့်ဖြစ်ရသလဲဝိညာဏဖြစ်เสียနာမယူပံတဲ့သေးတဲ့အချိန်မှာယုံနဲ့နံနဲ့ကွဲသွားတယ်ဒီနံဟာဝိညာဉ်အနေနဲ့နောက်ခန္ဓာကိုတစ်ခုနဲ့ထိတွေ့ပြီးဆ ဆက်လက်၍ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်နေသည်တဲ့အဲဒါကြောင့်ဝိညာဏရဲ့အကြောင်းရင်းကဘာလဲသင်္ခါရဖြစ်เสียဝိညာဏတဲ့သင်္ခါရပြုပြင်စီရင်တတ်သောတရားဟာဖြစ်ပေါ်လာတိုင်းမှာသူဟာနောက်ဆက်တိုက်ဖြစ်ပေါ်လာသောတခဏသောအချိန်အတွက်စိတ်အသိသိမှုအသိကိုဖြစ်ပေါ်စေသည်တဲ့အဲ့တော့ဒါသင်္ခါရအသိအကြောင်းကိုပြောတာเนาะဒီအသိထင်ရှားရှိနေစမှာဒီသင်္ခါရတစ်ခုခုကိုဘုရားပြုလုပ်တိုင်းသူဟာနောက်တခဏလေးအတွက်စိတ်အသိသိမှုအသိကိုသူဟာဖြစ်ပေါ်စေတယ်အဲ့တော့ဘာဖြစ်လို့သင်္ခါရတွေဖြစ်ပေါ်ရတယ်လဲအဝိဇ္ဇာဖြစ်เสียသင်္ခါရတဲ့သင်္ခါရမှန်သမျှသည်တဲ့မသိနားမလည်မှုမိုင်မဲမှုများကြောင့်ဒါဖြစ်ပေါ်လာရသည်တကယ်တမ်းဘာတွေဖြစ်လို့ဖြစ်နေတယ်ဆိုတာကိုမသိနားမလည်ကြဘူး။နေဆိုင်သောအတွင်းစိတ်ထဲမှာဘာတွေဖြစ်နေတယ်ဆိုတာကိုမသိကြဘူး။ဤနေဆိုင်သောအမှောင်တုထဲမှာသင်္ခါရများတစ်ခုပြီးတစ်ခုဖြစ်ပေါ်နေတယ်ဆိုတာကိုအပေါ်ယံစိတ်ကမသိဘူးလေ။အပေါ်ယံအသိပညာဉာဏ်အစစ်မှာတော့အနိစ္စဒုက္ခအနတ္တဆိုတာကိုနားလည်ကြတယ်။အတွင်းစိတ်ကတော့ပညာမျက်စိမရှိဘူး။တမ်းမဲ့မှုဖြစ်သော၎င်းယောဇာမုန်တိမှုဖြစ်သော၎င်းတစ်ချိန်လုံးတုန်ပြန်နေပြီးသင်္ခါရများတစ်ခုပြီးတစ်ခုဖြစ်ပေါ်စေသည်သင်္ခါရများပွားများလာလေလေအဝိဇ္ဇာလည်းပွားများလာလေလေဖြစ်သည်သင်္ခါရနှင့်အဝိဇ္ဇာတစ်ခုနှင့်တစ်ခုအထောက်အကူပြုကြပြီးရုပ်မှညီညာသောအစိုးတန်တရားကြီးဟာလဲပြန်လေရောဤသို့ဖြင့်ဒုက္ခဆင်းရဲခြင်းဘယ်ကစတယ်ဆိုတာကိုသေချာစွာသိရှိလာတယ်နော်အဝိဇ္ဇာဖြစ်เสียသင်္ခါရသင်္ခါရဖြစ်เสียဝိညာဏဝိညာဏဖြစ်เสียနာမယူပံနာမယူပဖြစ်เสียတလာယတနံတလာယတံဖြစ်เสียဖတ္တာဖတ္တာဖြစ်เสียဝေဒနာဝေဒနာဖြစ်เสียတဏှာတဏှာဖြစ်เสียဥပါဒါနံဥပါဒါနဖြစ်เสียဘဝဘဝဖြစ်เสียဇာတိဇာတိဖြစ်เสียဇရာမရဏံသောကပရိတိဝဒုက္ခဒေါမနတဥပါယတာအဲ့တော့တစ်ခေါက်ပြန်ပြီးတော့ခြုံပြီးပြောလိုက်ရမယ်ဆိုလို့ရှိရင်အဝိဇ္ဇာမသိနားမလည်မှုမိုင်မဲမှုတွေကြောင့်သင်္ခါရတွေကိုဖြစ်လုပ်ကြတယ်ဒီသင်္ခါရပြုပြင်စီရင်တတ်သောတရားတွေဟာနောက်ဆက်တိုက်ဖြစ်ပေါ်လာတဲ့တခဏသောအချိန်အတွက်စိတ်အသစ်သိမှုအသစ်ဝိညာဏအသစ်ကိုဖြစ်စေတယ်ဒီဝိညာဏဟာသိတဲ့အချိန်မှာပဋိသေဝိညာဉ်လေးအနေနဲ့နောက်ရုပ်ခန္ဓာအသစ်နဲ့ထိတွေ့တယ်အဲ့ဒီခါမှာနာမရူပံခန္ဓာ၅ပါးဖြစ်ပေါ်လာတယ်နာမရူပံဖြစ်ပေါ်လာတဲ့အကြောင်းဒွါယ၆ပါးတလာယတနံမှာဖြစ်ပေါ်လာတယ်တလာယတနံကြောင့်ဖတ်တာထိတွေ့ခြင်းဖြစ်တယ်ထိတွေ့ခြင်းဖြစ်တဲ့အတွက်ကြောင့်မလို့ဝေဒနာတွေဖြစ်ပေါ်လာတယ်ဝိညာဉ်တွေပေါ်မှာကိုကတဏှာဖြစ်ပေါ်လာတယ်တဏှာကတဖြည်းဖြည်းနဲ့အားကောင်းလာပြီးဥပါဒံဖြစ်လာတယ်ဥပါဒံဆွဲလန်းမှုတွေဖြစ်ပေါ်တိုင်းမှာအင်တာနက်ဆိုင်သောသင်္ခါရကြီးတွေဖြစ်ပေါ်လာတယ်အဲ့ဒီသင်္ခါရကြီးတွေရဲ့တွန်းအားနဲ့တည်တဲ့အချိန်မှာကိုယ့်ကိုတွန်းပေးလိုက်တဲ့အတွက်ကြောင့်မလို့နောက်ဘဝတစ်ခုဖြစ်ပေါ်လာရတယ်အဲ့ဒီနောက်ဘဝတစ်ခုဖြစ်ပေါ်ဖို့အတွက်ကိုယ်ကိုမွေးဖွားလာတယ်ဇာတိเนาะအဲ့တော့ဇာတိမွေးဖွားလာတာနဲ့လူဖြစ်လာတာနဲ့ခုနကတည်းကဇရာမရဏံသောကပရိတိဝဒုက္ခဒေါမနတာဥပါယတာဆိုတဲ့ဒုက္ခဆင်းရဲခြင်းအမျိုးမျိုးဟာတစ်ခါတည်းပါလာတယ်တဲ့ဤသို့ဖြင့်တဲ့အဝိဇ္ဇာများကြောင့်ဒုက္ခဆင်းရဲမှုများတမုံရာပုံဖြစ်ပေါ်စေသည်တဲ့အတွင်းကျသောဇနိအကြောင်းရင်းကိုသိရပြီတဲ့ဤစိမ့်အကြောင်းရင်းဖြစ်တဲ့အဝိဇ္ဇာကိုဘယ်လိုအပြီးအပိုင်ပယ်ဖျက်ရမယ်ဆိုတာကိုသိရမယ်တဲ့အဲ့တော့အဝိဇ္ဇာនិရောဓာသင်္ခါရនិရောဓောသင်္ခါရនិရောဓာဝိညာဏនិရောဓောဝိညာဏនិရောဓာနာမယူပါនិရောဓောနာမယူပါនិရောဓာတလာယတနာនិရောဓောတလာယတနာនិရောဓာဖတ္တនិရောဓောဖတ္တនិရောဓာဝေဒနာនិရောဓောဝေဒနာ നി ရောဓာတဏှာ നി ရောဓောတဏှာ നി ရောဓာဥပါဒာ നി ရောဓောဥပါဒာ നി ရောဓာဘဝ നി ရောဓောဘ ဘဝနိရောဓဇာတိနိရောဓောဇာတိနိရောဓာသယာမရဏံသောကပရိဒေဝဒုက္ခဒေါမနတဥပါယတနိရောဇံတိမိမိ၌ဒုက္ခဆင်းရဲခြင်းများတောင်းပန်ရာကုန်ရှိနေပါစေတဲ့အဝိဇ္ဇာကိုသာအပြီးအပိုင်ပယ်ဖျက်နိုင်ပါကထိုဒုက္ခဆင်းရဲခြင်းများကိုလည်းပယ်ဖျက်နိုင်ပါလိမ့်မယ်ဘယ်လိုပယ်ဖျက်ရမလဲဆိုတာကိုမြတ်စွာဘုရားရှင်သင်္ကန်းကတ္တိမြတ်တာရှင်ရန်တော်ဖြင့်သိရှိခဲ့တယ်ဘဝကလည်းစနေပြီယုံနာအဖွဲ့အစည်းကလည်းဖြစ်နေပြီဒုက္ခဆင်းရဲခြင်းများလည်းပြည့်နေနေသည်ဒါဖြစ်ရင်ကိုယ့်ကိုယ်ကိုတတ်သိလိုက်ရင်ဒီဆင်းရဲမှုဟာရပ်သွားမလားမရပ်ပါဘူးကိုယ့်ကိုယ်ကိုတတ်သိတဲ့အချိန်မှာစိတ်ဟာဒုက္ခဆင်းရဲခြင်းများနဲ့ပြည့်နေနေသည်ဒါကြောင့်နောက်ဘဝရဲ့ပထမအ우ဆုံးစိတ်ဟာလည်းဒုက္ခဆင်းရဲခြင်းများနဲ့ပြည့်နေပြီအဲ့တော့ဒီသလားယတနာဒွါရ6ပါးကိုပယ်ဖြတ်ပြစ်မလားဒါဆိုရင်လည်းမျက်စိနာနှာခေါင်းစသည်တို့ကိုဖျက်ဆီးပြစ်ရမယ်ကိုယ့်ကိုယ်ကိုတတ်သိတယ်လို့ပဲဒါကြောင့်မလို့မဖြစ်နိုင်ဘူးအာယုံ6ပါးကိုဖြစ်ပေါ်စေတဲ့ကျင့်ပမှအရာများအလုံးကိုပယ်ဖြတ်ဖြစ်ဖို့လည်းမဖြစ်နိုင်ဘူးဒီအရာများနဲ့ဒွါရ6ပါးတို့အကြမ်းမှာထိတွေ့မှုကဖြစ်ကိုဖြစ်မှာပဲထိတွေ့မှုဖြစ်တာနဲ့ခံစားမှုဝေဒနာဖြစ်ပေါ်လာမယ်ဒီနေရာမှာပညာပေါ်ပေါက်လာတာဖြစ်တယ်ဒီကွင်းဆက်တစ်ချောင်းမှာအဝိဇ္ဇာရှိနေကျိုးကရှိနေတယ်ဒီကျိုးကိုဘယ်နေရာမှာဖြတ်ရမလဲဒီဝေဒနာနေရာမှာဖြတ်ဖို့လိုမယ်လို့မြတ်စွာဘုရားကတွေ့ရှိခဲ့တယ်အဝိဇ္ဇာများဖြင့်ဖုံးလွှမ်းနေသောသူတစ်ယောက်သည်ခံစားမှုဝေဒနာဖြစ်ပေါ်တိုင်းတဏှာဖြင့်သာအငြင်းတုန်ပြန်နေသည်တမ်းမဲ့မှုသို့မဟုတ်ယဉ်ရှားမုန်တိမှုဖြင့်တုန်ပြန်သည်ဒုက္ခဝေဒနာဖြစ်ပေါ်ပါကတမ်းမဲ့မှုဖြင့်တုန်ပြန်သည်ဒုက္ခဝေဒနာဖြစ်ပေါ်ပါကယဉ်ရှားမုန်တိမှုဖြင့်တုန်ပြန်သည်ဤသို့ဖြင့်ဒုက္ခဆင်းရဲခြင်းဆက်ရန်တရားသည်ဆက်လက်လည်ပတ်နေတော်သည်ဒီဆက်ရန်တရားကိုရပ်ဖို့အတွက်အင်မတန်ကောင်းမွန်သောနိလန်းကိုတွေ့သည်ဝေဒနာပေါ်လာတိုင်းပထမအ우ဆုံးဖြစ်လို့ရမှာကဒီဝေဒနာကိုရှုမှတ်ရမယ်ဒုတိယအချက်ကဒီဝေဒနာပေါ်မှာတတ်မဲ့မှုလည်းမဖြစ်ပေါ်စေနဲ့ယဉ်ရှားမုန်တိမှုလည်းမဖြစ်ပေါ်စေနဲ့ဝေဒနာခံစားရအတိုင်းပညာသာဖြင့်ဖြစ်ပေါ်ရမည်ဝေဒနာဖြစ်เสียပညာဝေဒနာဖြစ်เสียပညာလို့ဖြစ်ရမယ်ဘာဝေဒနာကိုပဲဖြစ်ဖြစ်အနိစ္စလို့ရှုတတ်ရမယ်ဝေဒနာပေါ်ပေါက်လာအတိုင်းဒုက္ခဆင်းရဲခြင်းဆက်ရန်တရားလည်းပတ်မိအစားဓမ္မဆက်ရန်တရားလည်းပတ်ရမည်မိမိကသင်္ခါရအစ်စ်များထပ်မံမဖြစ်ပေါ်စေတော့တဲ့အတွက်သဘာဝတရားအရာသင်္ခါရအဟောင်းများအပေါ်ယံတို့တက်လာပြီးတစ်ခုချင်းတစ်ခုချင်းကွာကြသည်တစ်ခုပြီးတစ်ခုအပေါ်ယံတို့တက်လာသည်ဖြောက်ဖြက်ချင်းခံရသည်အပေါ်ယံတို့တက်လာသည်ဖြောက်ဖြက်ချင်းခံရသည်ဤအချင်းအရာသည်အလွန်လျင်မြန်စွာဖြစ်ပေါ်နေသည်ဤသည်သဘာဝတရားသာဖြစ်သည်ယခင်ကစူးစမ်းတုံ့နှံထားခဲ့သောသင်္ခါရအဟောင်းများကိုပယ်ဖျက်ပြစ်ရန်ဘာမှအထွေထူးလုပ်เสียမလိုဘူးတဲ့သင်္ခါရအစ်စ်များကိုထပ်မံမဖြစ်ပေါ်စေဖို့ပဲလိုတယ်သင်္ခါရအစ်စ်များထပ်မံဖြစ်ပေါ်ခြင်းကိုရပ်ဖြစ်ဖို့ပဲလိုတယ်အစ်စ်ကိုထပ်မံမဖြစ်လုပ်ပါကအဟောင်းသည်သူ့အလိုအလျောက်ပျောက်ဖြစ်သွားမည်တစ်ချိန်မှာသင်္ခါရအဟောင်းများအားလုံးကုန်သွားပြီးသင်္ခါရအစ်စ်များလည်းထပ်မံမဖြစ်လုပ်တော့တဲ့အဆင့်သို့ရောက်လာမည်ဒါဟာလုံးဝအချွတ်တရားရတဲ့အဆင့်ဖြစ်သည်ဤခံစားမှုဝေဒနာသည်အလွန်ရေးကြီးသည်ဒီနေရာမှစပြီးလမ်းတစ်ခုစပြီးတဲ့လမ်းတစ်ခုကဒုက္ခဆင်းရဲခြင်းကိုပွားများစေတဲ့လမ်းဖြစ်တယ်နောက်လမ်းတစ်ခုကဒုက္ခนิโรธกามินีปฏิปทาဒုက္ခဆင်းရဲခြင်းများကို၆ဖြစ်ဖြစ်တဲ့လမ်းဖြစ်တယ်ဒုက္ခဆင်းရဲခြင်းလုံးဝကင်းသောအဆင့်သို့ရောက်လာမည်သီလနဲ့သမာဓိတို့ကိုတပ္ပိညတရှင်ဉာဏ်တော်ရသူကမှသိတွေ့တာမဟုတ်ဘူးဗုဒ္ဓမပေါ်မီကပင်သီလနှင့်ပြည့်စုံစွာနေထိုင်ကြသူအများအပြားရှိသည်သမာဓိကိုလည်းအားထုတ်ကြပြီးဇန်ရှိစဉ်အထိရရှိသူများရှိကြသည်ပညာကိုလည်းအပေါ်ယံအတိဉဏ်အဆင့်မှာတော့သိကြတယ်တမန်မှုများယဉ်ရှားမုန်တိမှုများမရှိရဘူးဆိုတာသိကြတယ်ဒါပေမဲ့ဒီအချင်းစိုးတဲ့မှထွက်လာနိုင်အောင်ဘယ်လိုလုပ်ရမလဲဆိုတာကိုဗုဒ္ဓကတွေ့ရှိခဲ့တာဖြစ်တယ်ဘာဝနာမာယာပညာအားဖြင့်တွေ့ရှိခဲ့တာဖြစ်တယ်အပေါ်ယံအသိဉာဏ်အစစ်၌သိရှိနားလည်ယုံနိုင်မဖြစ်ဘူးရဲ့ဤသို့ဖြစ်ပါကသင်္ခါရများကိုမြင်ဆိုင်သောအစစ်၌ဖိနှိပ်ထားခြင်းသာဖြစ်ပြီးအတွင်းစိတ်ထဲ၌သင်္ခါရများဆက်လက်ပွားများနေမည်တဲ့ ဒုက္ခဆင်းရဲခြင်းမှထွက်လာနိုင်မည်မဟုတ်တဲ့အ ਨੇ ဆုံးအဆင့်သို့သွားပြီးဝေဒနာများကိုခံစားရတိုင်းစိတ်ကိုပြင်းနေစွာထားပြီးဥပက္ခဖြင့်ရှုရမည်တဲ့ဤသို့ဆက်လက်ပြုလုပ်နိုင်ပါကဒုက္ခဆင်းရဲခြင်းမှခင်းလွတ်ရမည်သာဖြစ်သည်တဲ့ဘုရားသခင်ကိုယ်တော်တိုင်လည်းဤသို့ပင်ချင့်ကြံအားထုတ်ခဲ့သည်သင်္ခါရအစ်စ်များကိုထပ်မံမဖြစ်ပေါ်စေတော့တဲ့အတွက်သင်္ခါရအဟောင်းများလည်းတဖြည်းဖြည်းပျောက်ပြက်သွားပြီးအကျွတ်တရားရရှိခဲ့သည်ဘုရားအဖြစ်သို့ရောက်တဲ့ညမှာပဲပြီးခဲ့တဲ့ဘဝပေါင်းများစွာကိုပြန်ကြည့်လိုက်ပြီးတော့ပထမဦးဆုံးဘယ်လိုစကားပြုရင်ခဲ့လဲဆိုတော့ငါဒီတဲ့အချိန်ပေါင်းများစွာမရေမတွက်နိုင်အောင်မွေးဖွားခဲ့ရသည်တဲ့တစ်ခါမွေးလိုက်တိုင်းမွေးတဲ့အချိန်မှစ၍မရမနာသေခြင်းထံသို့ပြေးခဲ့ရသည်တဲ့တစ်ခဏလေးတောင်မနာပဲပြေးခဲ့ရသည်တဲ့အဲ့တော့မည်သူမဆိုမွေးလာပြီဆိုတာနဲ့သေမဲ့အချိန်တို့မရမနာပြေးရတော့သည်သေရဖို့အကြောင်းတစ်ခုတည်းအတွက်သာမွေးဖွားလာရခြင်းဖြစ်သည်သေတဲ့အခါတိုင်းမှာသင့်အတွက်နောက်ခန္ဓာကိုယ်တစ်ခုကအစဉ်သင်းစောင့်နေတယ်တဲ့နောက်အိမ်တအိမ်ကအစဉ်သင်းစောင့်နေတယ်တဲ့ပြီးခဲ့တဲ့ဘဝတစ်ခုမှာတော့ပညာရှိတို့ချို့ကပြောပြခဲ့ဘူးတဲ့သင်သည်အိမ်ဆောက်လက်သမားကိုရအောင်ရှာဖွေတက်စီပြုနိုင်ပါကဤພັນစဉ်သူကိုမျက်မှောက်ပြုနိုင်ပါကဤဘဝတန်တရားသည်လည်းပျောက်ပြတ်သွားပါလိမ့်မယ်လို့ပြောပြခဲ့ဘူးတဲ့ဒုက္ခဆင်းရဲခြင်းမှကင်းလို့ရပါလိမ့်မယ်တဲ့ဒီပန်ဒီသူကိုရှာရန်ဤအိမ်ဆောက်လက်သမားကိုရှာရန်ဘဝပေါင်းများစွာဤအမျိုးမျိုးစူးစမ်းခဲ့သည်တဲ့ဒါပေမဲ့အကြောင်းမထူးခဲ့ဘူးအဖန်ဖန်မွေးဖွားခဲ့ရသည်အဖန်ဖန်သေခဲ့ရသည်အိုးအိမ်ဆောက်เสียကြီးတဲ့လက်သမားเสียကြီးတဲ့အခုသင်ကိုတွေ့သည်တဲ့သင်ကအတွက်နောက်ထပ်အိမ်ဆောက်ပေးလို့မရတော့ဘူးတဲ့အိမ်ဆောက်เสียကုန်ကျန်းမရှိတော့ဘူးတဲ့ကုန်ကျန်းတွေအားလုံးကိုဖျောက်ဖျက်လိုက်ပြီ။အဲ့တော့ဘာကုန်ကျန်းတွေလဲ။ငါဤစိတ်သည်ဘဝအစ်စ်ကိုဖြစ်ပေါ်စေသောသင်္ခါရများအားလုံးမှကင်းစင်ပြီတဲ့။ပစ္စုပ္ပန်အတွက်ဘာမှတတ်မဲ့ခြင်းမရှိတော့ဘူးတဲ့။အကျိုးကိုဖြစ်စေမည့်အကြောင်းများကိုလုံးဝမပြုလုပ်တော့ဘူးတဲ့။သင်္ခါရမျိုးစေ့များကိုလုံးဝမပြိုးတော့ဘူးတဲ့။ယခင်ကအကြောင်းပြုခဲ့သမျှကိုလည်းလုံးဝပယ်ဖျက်လိုက်ပြီတဲ့။ရလတန်သောကာလအတွက်လည်းအကြောင်းပြုခြင်းလုံးဝမရှိတော့ဘူး။ဒါဟာလုံးဝအကျွတ်တရားရတဲ့အဆင့်ဖြစ်တယ်။အဲ့တော့ဘုရားသခင်မျက်မှောက်တက်တည်ပြုခဲ့သောလက်သမားဆရာဆိုတာကဘာတူလဲ။ဘာလဲ။အမှန်တရားသမသာခြင်းဖြစ်သည်လူပုဂ္ဂိုလ်မဟုတ်တဲ့။ပဂတိအမှန်တရားသာလျှင်ဘုရားဖြစ်သည်။ဤအမှန်တရားကိုရှုမှတ်နိုင်လျှင်ဒုက္ခဆင်းရဲခြင်းမှကင်းလွတ်မည်ဖြစ်သည်။ဤသူမဆိုလုံနိုင်ပါသည်။အရင်ဘဝနောက်ဘဝတွေကိုမယုံတဲ့လူတွေရှိမယ်။အရင်ဘဝနောက်ဘဝတွေကိုမယုံသည့်တိုင်အောင်ယခုဘဝကိုတော့ယုံကြရမယ်။ဒီယခုဘဝမှာကိုဒုက္ခဆင်းရဲခြင်းများစွာရှိနေတာကိုတွေ့ကြရမယ်။အချိန်ဆက်ကမရွေးသင်္ခါရအစ်စ်များထပ်မပွားများနေတဲ့အတွက်ဒုက္ခဆင်းရဲခြင်းများလည်းပွားများနေသည်သင်္ခါရအစ်စ်များထပ်မံမပြုလုပ်တော့လျှင်ဒုက္ခဆင်းရဲခြင်းများမှလည်းကင်းလွတ်လာမည်ဤသူမဆိုထိုအဆင့်သို့ရောက်နိုင်သည်ဒါပေမဲ့အလွန်ကြိုးကြိုးစားစားအလုပ်လုပ်ရမည်သင်တို့အားလုံးထိုအဆင့်သို့ရောက်ကြပါစေကျန်တဲ့၅ရက်ဟာသင်အတွက်အင်မတန်တန်ဖိုးရှိပါတယ်သင်္ခါရများကိုပုံမဖြောက်ဖြက်နိုင်လေလေဒုက္ခဆင်းရဲခြင်းမှပုံမကင်းဝေးလေလေဖြစ်သည်။ဒါကြောင့်တသက်တာလုံးအသုံးချသွားနိုင်မဲ့နီးကောင်းလမ်းကောင်းတစ်ခုကိုရအောင်လုပ်သွားပါ။တသက်တာလုံးအလုပ်လုပ်သွားရမယ်။တဘဝတသက်တာမကအလုပ်လုပ်ရင်လုပ်ကြရအောင်မယ်တဲ့။ကိုယ်တိုင်လုပ်လုပ်ရမှာဖြစ်တယ်။ဤသူမှကိုယ်အတွက်လုပ်ပြီးလို့မရဘူးတဲ့မိမိရဲ့ကောင်းကျိုးအတွက်မိမိအကျွတ်တရားရဖို့အတွက်လုပ်ရမှာဖြစ်တယ်တဲ့တမ်းမဲ့မှုမုန်းသီးမှုမှားယွင်းစွာယုံကြည်မှုအစရှိသော အနောင်အဖွဲ့များမှကင်းလွတ်ဖို့အတွက်ဖြစ်သည်တဲ့ကျွလွတ်ချင်းဤစစ်မှန်သောပျော်ရွှင်မှုကျွလွတ်ချင်းဤစစ်မှန်သောအေးချမ်းမှုကျွလွတ်ချင်းဤစစ်မှန်သောတင့်မြတ်ညီညွတ်မှုတို့ကိုရရှိကြပါစေ။အားလုံးအကျွတ်တရားရရှိကြပါစေ။ဘဝေတုတ္တမင်္ဂလံဘဝေတုတ္တမင်္ဂလံဘဝေတုတ္တမင်္ဂလံသာတုသာတုသာတု